ပြည်ရဲ့ပိုင်းကလည်းနေပြည်တော်ကျင်းထောင်ကိုပြောင်းရွှေ့ခံရတဲ့နိုင်ငံတော်တိုင်းနိုင်ငံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ကိုဒီနေ့မှပထမဆုံးအကြိမ်အကျဉ်းထောင်တဲ့ကိုထောင်ဝင်စာတရှိတချို့ပေးခွင့်ရခဲ့တယ်ဆိုပြီးတော့နှိစက်တဲ့တိုင်းဝိုင်းကပြောပါတယ်အကျဉ်းထောင်စီးနင်းတွေအတိုင်းလိုင်းနာချစ်သုံးခွေနဲ့နေထိုင်ခွင့်ပြုထားပြီးတော့အကျဉ်းဦးစီးဘက်ကတည်တံ့စီစဉ်ပေးထားတဲ့ဝန်ထမ်းတချို့တော်အောင်ဆန်းစုကြည်ဒီနေ့မှထားပေးတယ်လို့သိရပါတယ်စစ်ကောင်စီဘက်ကတော့နေပြည်တော်ကျင်းထောင်တဲ့ကိုပြောင်းရွှေ့လိုက်တယ်ဆိုတာကိုလည်းအတည်ပြုပြီးတော့တခြားကိစ္စအသေးစိတ်ပြောဆိုခြင်းမရှိသေးပါဘူးဒီနေ့နေပြည်တော်အကျဉ်းထောင်မှာဒေါက်ဆန်းစုကြည်သမဦးဝင်းမြင့်နဲ့ NLD အစိုးရလက်ထက်အစိုးရအဖွဲ့ပြည်အောင်စုဝင်ကြီးဦးမင်းသူတို့ကိုဆွဲဆိုထားတဲ့2020ရွေးကောက်ပွဲမှာမဲမတမာမှုဖြစ်အောင်လုပ်တဲ့ဆိုတဲ့အမှုကိုဆက်ပြီးတော့စစ်ဆေးကြားနာခဲ့ပါတယ်ယုံကြည်မှာဒေါက်ဆန်းစုကြည်ကိုကြဲကြဲမှမှတွေ့ရပြီးတော့သမဦးဝင်းမြင့်ကတော့စဆန်းစင်ကလေးကထားတဲ့အတိုင်းနေအကျဉ်းထောင်မှာနေပြီးလာရောက်ကြားနာတယ်ဆိုပြီးတော့သိရပါတယ်ဒီနေ့ရုံကျိမှာပြန်ခေါ်တက်တဲ့အဖြစ်ပြည်အောင်စုရွေးကောက်ပွဲကော်မရှင်ညွှန်ကြားရေးမှူးချုပ်ဦးရဲရင်လွင်ကိုစစ်ဆေးခဲ့ပါလိမ့်။ဒီနေ့စစ်ဆေးတဲ့အမှုအပါဝင်ဒေါက်တာဆန်းစုကြည်ပေါ်မှာဆဲဆူထားတဲ့အမှုတွေနဲ့ပတ်သက်လို့တရားရုံးကြားနာမှုတွေကိုသတင်းတောက်တွေလာရောက်ခွင့်မရှိသလိုဒေါက်တာဆန်းစုကြည်ရဲ့ရှိနေတွေကိုလည်းအမှုနဲ့ပတ်သက်ပြီးတော့သတင်းမီဒီယာတွေကိုမပြောဖို့စစ်ကောင်စီကသိပ်ပင်ထားပါလိမ့်။လက်တော်စီမှာတော့ဒေါက်ဆန်းစုကြည်ကိုဆွဆွဲထားတဲ့အမှုပေါင်းက18ခုထက်မနည်းရှိပြီးတော့ဒီထဲက6ခုအတွက်ထောင်ဒဏ်17နှစ်ပြည်တံချမှတ်ထားပြီးဖြစ်ပါလိမ့်